Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီ21ရက်အင်္ဂါနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်မြို့သားလူမျိုးရေးအကြံပေးပုဂ္ဂိုလ်သစ်ဖြစ်ကြီးတက်ဒုတိယဗိုလ်ချုပ်ကြီး HR MacMaster ကိုသမ္မတဒေါ်နယ်ထရန့်ကအဆိုပြုလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ရဲ့အဖေတို့အမေခွဲအကိုဖြစ်သူတည်ဆုံတဲ့အကြောင်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေစေဖြစ်တဲ့အကြောင်းမလေးရှားကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒီလိုထက်တန်းရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုနားလောင်နေသူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။အမေရိကန်ရဲ့နိုင်ငံခြားရေးရာမူဝါဒနဲ့ပတ်သက်ပြီးနားဆင်ကြရမယ့်သတင်းလွှာမှာတော့
And I will do more to prevent Iran from ever developing I mean ever a nuclear weapon.
နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာကြားကြရပါမယ်ဒီအကြောင်းနဲ့အတူသမ္မတထရန့်ရဲ့သမ္မတတာဝန်ယူခြင်းရက်တရအတွင်းဆောင်ရွက်ချက်တွေကဘာတွေလဲနောက်တစ်ခါထိုင်းမြန်မာနယ်စပ်ဘုရားသုံးစုမြို့မှာ27ရာစုပင်လုံညီလာခံထောက်ခံပွဲပြုလုပ်ကြတဲ့အကြောင်းနဲ့ကရင်ပြည်နယ်အတွင်း DKBA အဖွဲ့နဲ့နေကြားဆောင် BGF အဖွဲ့တို့ကြားတိုက်ပွဲဖြစ်ကြတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်သစ်ဖြစ်အမေရိကန်စစ်တပ်မှတရှောင်းလုံးစစ်မှုထမ်းလာခဲ့တဲ့မဟာဗျူဟာရေးရာကျွမ်းကျင်သူကြီးတက်ဒုတိယဗိုလ်ချုပ်ကြီး HR MacMaster ကိုသမ္မတဒေါ်နယ်ထရန့်ကအဆိုပြုလိုက်ပါတယ်။အသက်54နှစ်အရွယ်ဒုဗိုလ်ချုပ်ကြီး MacMaster အရေးသူတက်မြက်သူအတွေ့အကြုံကြီးမားသူပုဂ္ဂိုလ်ဖြစ်နေလဲသမ္မတထရန့်ကပြောဆိုခဲ့တာပါ။ဒုဗိုလ်ချုပ်ကြီး MacMaster တက်တလုံးမှာအမေရိကန်စစ်တပ်ကတက်ကဲရေးတပ်ဖွဲ့တွေရဲ့စွမ်းရည်မြင့်တင်ရေးတခြားစုအုပ်အေဂျင်စီတွေနဲ့ပူးပေါင်းညီနိုင်ဆောင်ရွက်ရတဲ့ဌာနမှာညွှန်ကြားရေးမှူးဖြစ်တာဝန်ယူထားသူဖြစ်ပါတယ်။တက်တလုံးအမျိုးသားလူမျိုးရေးယာယီအကြံပေးပုဂ္ဂိုလ်ဖြစ်တာဝန်ယူထားတဲ့အမေရိကန်စစ်တပ်ကအငိမ့်စားဒုဗိုလ်ချုပ်ကြီး Kit Kellogg ကိုတော့အမျိုးသားလူမျိုးရေးကောင်စီအရာရှိချုပ်ဖြစ်တာဝန်ပေးသွားမှာဖြစ်ကြောင်းလဲသမ္မတကကြေညာခဲ့တာပါ။အမေရိကန်သမ္မတထရမ့်အစိုးရတဲ့တက်ရတာဝန်ယူပြီး24ရက်ကြာလွန်ခဲ့တဲ့တစ်ပတ်လောက်ကပဲအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဖြစ်ကဖယ်ရှားခံခဲ့ရတဲ့အငိမ့်စားစစ်ဗိုလ်ချုပ်ကြီး Michael Flynn နေရာမှာဒုဗိုလ်ချုပ်ကြီး MacMaster တာဝန်ယူမှာဖြစ်ပါတယ်။အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်အောင် Flynn ဟာသမ္မတအဖြစ်ကျန်းသက်စာချိန်ဆခဲ့တဲ့ဇန်နဝါရီလ20ရက်နေ့မတိုင်ခင်သတင်းပတ်တွေမှာအမေရိကန်ဆိုင်ရာရုရှားတမ်မတ်ကြီးနဲ့အဆက်အသွယ်လုပ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ဒုသမ္မတ Mike Pence ကိုမမှန်မကန်ပြောဆိုခဲ့တာလက်ခံနိုင်စရာအကြောင်းမရှိကြောင်းလည်းသမ္မတ Trump ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုရဲ့ President Day လို့ခေါ်တဲ့တင်းလာနေ့မှာကြာရောက်တဲ့သမ္မတနေအားလိုက်ရက်မှာသမ္မတ Donald Trump ကိုဆန့်ကျင်ဆန္ဒပြသူတွေအမေရိကန်နိုင်ငံတော်ဝန်မျိုးကြီးတွေမှာစုဝေးဆန္ဒပြခဲ့ကြပါတယ်။ဒီစုဝေးပွဲကိုငှားရဲ့သမ္မတမဟုတ်ဘူး Not My President လို့နာမည်ပေးထားတာပါ။အမေရိကန်နိုင်ငံတော်ဝန်လုံးမှာရှိတဲ့အသားအရောင်ကွဲပြားသူတွေ၊ရွှေ့ပြောင်းချေချနေထိုင်သူတွေ၊မွတ်စလင်တွေအလုပ်သမားတွေ၊လိင်တူချစ်သူတွေနဲ့ဆင်းရဲနှောပေါသူတွေကိုထောက်ခံတဲ့အနေနဲ့လူတွေအခုလိုစုယုံဆန္ဒပြခဲ့ကြတာပါ။ New York မြို့က Trump နိုင်ငံတကာဟိုတယ်အနီးမှာလည်းဆန္ဒပြသူထောင်ပေါင်းများစွာစုဝေးခဲ့ကြပါရယ်အမေရိကန်နိုင်ငံသားဖြစ်တယ်ဆိုတာတက်သေးပြဖို့မတ်ပုံတင်တဲ့လမ်းထွက်ရတဲ့အချိန်မျိုးပြောင်းအောင်နေတယ်လို့ခန်းစားရပြီးတော့သူ့သားသမီးတွေကိုအမေရိကန်မှာမွေးဖွားတာဖြစ်ပေမဲ့ရွှေပြောင်းအခြေချလာသူတွေရဲ့ပုံစံမျိုးပေါက်နေတဲ့အတွက်မွေးစင်းကင်ပြီးတော့လမ်းထွက်ရမလို့ဖြစ်နေပြီလို့ဆန္ဒပြပွဲမှာပါဝင်တဲ့ရွှေပြောင်းအခြေချနေထိုင်သူသူကပြောပါရယ်မြို့တော်ဝါရှင်တန် DC မှာလည်းဆန္ဒပြလမ်းလျှောက်ခြိတက်ပွဲကျင်းပခဲ့ကြသလိုထရမ့်ကိုထောက်ခံသူတွေကလည်းတံပြန်ဆန္ဒပြခဲ့ကြတာပါသမ္မတနေအားလိုက်ရဲ့ဟာအမေရိကန်ရဲ့ပထမဆုံးသမ္မတ George Washington နဲ့16ရောက်မြောက်သမ္မတ Abraham Lincoln ကိုရဲ့မွေးနေ့ရီကိုအတတီကွန်ပျူတာနေလည်းဖြစ်ပါတယ်
။အချင်းပြချက်စားမှုဟာကျမ်းပတ်ဆွေးရဝါရရဲ့အခြေခံစည်းမျဉ်းတစ်ခုဖြစ်ကြောင်းနိုင်ငံတကာအခရီးလိုက်စားမှုတွေကိုစောင့်ကြည့်လေ့လာနေတဲ့ Transparency International ကပြောဆိုလိုက်ပါတယ်။ IS နဲ့ Boko Haram တို့လိုအစိုးရအဖွဲ့တွေကိုရင်ဆိုင်ချေမှုရမှာနိုင်ငံတကာအတန်းဝန်းနေနဲ့အချင်းပြချက်စားမှုတွေကိုဦးစားပေးတိုက်ဖြတ်ဖို့လိုအပ်ကြောင်းပြောဆိုခဲ့တာပါ။အစိုးရရဲ့အခရီးလိုက်စားမှုတွေပေါ်လူမှုရေးမကျေနပ်မှုတွေကြောင့်စစ်သွေးကြွတွေလူသစ်ဆူဆောင်မှုတွေနဲ့လက်နက်တင်သွင်းရမှာထောက်ကူဖြစ်စေသလိုစစ်တပ်လိုအများပြည်သူနဲ့ဆိုင်တဲ့အဖွဲ့အစည်းတွေအစိုးရဝါဒီတွေကိုထိ ंछ ုံနိုင်စွာထိခိုက်စေတယ်လို့လည်းဒီကနေ့ထုတ်ပြန်လိုက်တဲ့ Transparency International ရဲ့အစီရင်ခံစာကဖော်ပြထားပါတယ်။ IS အဖွဲ့လိုအယူဝါဒရေးရာကိုအခြေခံတဲ့စစ်သွေးကြွအုပ်စုတွေကိုနိုင်ငံတကာတိုင်ဝမ်ကရင်ဆိုင်ရမှာဘာသာရေးအရာအစွန်းရောက်မှုတွေကိုအာရုံစိုက်နေပေမဲ့ဒီအဖွဲ့တွေရက်တီရှင်သန်နိုင်အောင်ဖန်တီးပေးနေတဲ့အခြေအနေတွေကိုတော့လစ်လျူရှုထားကြတဲ့အကြောင်း Transparency International အဖွဲ့ရဲ့ကာကွယ်ရေးနဲ့လူမျိုးရေးဆိုင်ရာညွှန်ကြားရေးမှူး Catherine Dixon ကပြောဆိုခဲ့ပါတယ်။ IS သွေးကြွတွေယူရိုပ်နိုင်ငံကအဓိကမျိုးကြီးတစ်မျိုးဖြစ်တဲ့မိုးဆူးမျိုးကို2015ခုနှစ်မှာသိမ်းပိုက်ခဲ့တယ်လို့အနောက်ပိုင်းနဲ့မြောက်ပိုင်းဒေသတွေအပြင်စီးရီးယားရှေ့ပိုင်းကိုပါခြေချနိုင်ခဲ့တာကိုလည်းအစိုးရခန်းစာကထောက်ပြ ထားပါတယ်။နိုင်ဂျီးရီးယားစစ်သည်ကြောအုပ်စုဘိုကိုဟမ်ဟာဆိုရင်လည်းအစောပိုင်းနေ့ဒီမှာအခရီးလိုက်စားမှုတွေနဲ့အထက်တန်းလွှာတွေကိုစန့်ကျင်တဲ့သဘောထားတွေအပေါ်အခြေခံထူထောင်ခဲ့တဲ့အကြောင်းအစိုးရကကဖော်ပြထားပါတယ်
။ပါကစ္စတန်နိုင်ငံအနောက်မြောက်ရက်ကတရားရုံးတစ်ခုကိုတနက်နေ့ဘုံးတွေကင်ဆောင်ထားတဲ့အသေခံတပ်ခိုက်ရေးသမားတွေဝင်တိုက်ခဲ့တာကြောင့်လူ9ဦးထပ်မံနေသေးဆုံးပြီးတော့30ကျော်ဒဏ်ရာရသွားပါတယ်။ဖောက်ခွဲရေးပစ္စည်းတွေကိုမှပတ်လာတဲ့တနက်ကင်အကြမ်းဖက်သမား3ဦးတို့ကခြားစတာမြို့ကတရားရုံးထဲကိုဒရဂျန်ဝင်ရောက်လာပြီးတော့အထက်အဆောက်အုံထဲကိုဝင်လို့ရအောင်လက်ကင်ဘုံးတွေနဲ့ပစ်ခတ်ကြတယ်လို့မျက်မြင်သက်တွေနဲ့ရဲတို့ကပြောပါတယ်။အပြန်အလှန်ပစ်ခတ်ကြချိန်မှာလုံခြုံရေးအဆောင်တပ်တွေကအကြမ်းဖက်သမားတွေကိုစိန်ခေါ်ရန်စားလိုက်တာကြောင့်အကြမ်းဖက်သမားနှစ်ဦးကသူတို့ကိုမှခြိထားတဲ့ဖောက်ခွဲရေးကပတ်တွေကိုဖောက်ခွဲခဲ့ကြတယ်လို့ပြည်내ရဲအရာရှိချုပ်ဆိုခဲလ်ခလစ်ကသတင်းထောက်တွေကိုပြောပါရဲကျန်တာရမြောက်အကြမ်းဖက်သမားကတော့အပြန်အလှန်ပြစ်ခတ်မှုအတွင်တည်ဆုံသွားပါရဲတရားရုံးထဲကိုဝင်ဖို့အကြမ်းဖက်သမားတွေဟာအစပိုင်းမှာပစ္စတိုတနတ်တွေနဲ့ဘုံးတွေနဲ့တိုက်ခိုက်ပြီးတော့ရဲတွေနဲ့မိနစ်20ကြာလောက်အပြန်အလှန်ပြစ်ခတ်ချိန်မှာသူတို့ကိုယ်ပေါ်ကဘုံးကောက်ကွဲပြီးတေကုံလာလို့ရဲအရာရှိချုပ်ခလစ်ကပြောပါရဲတည်ဆုံသွားသူတွေထဲမှာရှင်နေတူရဲနဲ့အရသားတွေပါဝင်တယ်လို့ရဲနဲ့စီယုံတာဝန်ရှိသူတွေကပြောပါရဲဒီတက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်ဂျမတ်ဦးအာရာအုပ်စုရဲ့ပြောခွင့်ရကဆိုပါရဲ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ချွန်အွန်ရဲ့ဖေရူမီခွဲကိုဖြစ်သူဟာလောက်ကျန်ခံလိုက်ရပုံပေါ်ပေမဲ့တည်ဆုံးရတဲ့အကြောင်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်မချသေးတဲ့အကြောင်းဒီကနေ့ပဲမလေးရှားကျန်းမာရေးဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်တည်ဆုံးရတဲ့အကြောင်းရင်းနဲ့သက်ဆိုင်ရာဆွေးနွေးသားချင်းဘသူပဲဝါဖြစ်ကြောင်းသိနိုင်မှုတည်ဆုံးသူကင်ချွန်နန်းရဲ့အလောင်းကိုရင်ခွဲစစ်ဆေးရာကရရှိခဲ့တဲ့နမူနာတွေကိုတပ်ခွဲခန်းတစ်ခုမှစစ်ဆေးဖို့ပေးပို့ထားတဲ့အကြောင်းမလေးရှားကျန်းမာရေးဝန်ကြီးဌာနထရီကျန်းမာရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးနူဝါဟီရှမ်အဗ်ဒူလာကပြောဆိုခဲ့တာပါအစိတ်သွင်းငယ်မှုရှိမရှိဆိုတာနဲ့ပတ်သက်လို့တခွဲခါမှာစစ်ဆေးသွားမှာဖြစ်ပေမဲ့ဘယ်ချိန်မှာစစ်ဆေးမှုတွေပြီးစီးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးရင်ခွဲစစ်ဆေးရမှာတော့ရုပ်တရက်နှလုံးရောဂါပေါက်တဲ့လက္ခဏာမျိုးမတွေ့ရသလိုဒဏ်ရာတန်ချက်တစ်စုံတည်းမတွေ့ရဘူးလို့လည်းမလေးရှားကျန်းမာရေးဝန်ကြီးဌာနအရာရှိကပြောပါတယ်တစ်စုံသူဟာကင်ဂျုံနန်းဖြစ်ကြောင်းတည်ပြုထားပြီးစစ်ဆေးသူတွေက DNA မျိုးဗီဇာလက်ပွေနဲ့သွေးနမူနာတွေကိုမှတ်တမ်းယူထားပေမဲ့တိုက်ဆိုင်စစ်ဆေးနိုင်မယ့်အချက်အလက်တွေကိုတော့မိသားစုဝင်တွေထံကလက်ခံရရှိရမျိုးမရှိသေးဘူးလို့လည်းကျန်းမာရေးဝန်ကြီးဌာနညွှန်ကြားရေးမှူးနူဝါရှန်ကပြောပါရတယ်။တည်ဆုံသူရဲ့မိသားစုဝင်ဖြစ်ဆက်သွယ်ပြောဆိုတာမျိုးမရှိသေးဘူးလို့လည်းဆိုပါတယ်။မြောက်ကိုရီးယားတပ်မကြီးကင်ချိုကတော့မလေးရှားရဲ့တပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုမယုံကြည်တဲ့အတွက်ပူးတွဲစစ်ဆေးဖို့လည်းမနေ့တုန်းကပဲတောင်းဆိုထားပါရတယ်။မလေးရှားဝန်ကြီးချုပ်နာဂျီရာဇက်ကတော့မြောက်ကိုရီးယားကိုနာမည်ပြည့်အောင်လုပ်ဖို့အကြောင်းတစ်စုံတရာမရှိသလိုစုံစမ်းစစ်ဆေးမှုတွေကိုလည်းတိတိကျကျဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းတုံ့ပြန်ထားပါရတယ်။
လူလတ်စွာရေချောင်းသွာလာမှုကိုအကြောင်းပြုပြီးတော့တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေတဲ့တခြားနိုင်ငံတွေရဲ့လိုရက်တွေကိုစန့်ကျင်ကန့်ကွက်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးကဒီကနေ့အင်္ဂါနေ့မှာပြောပါရယ
်中方一贯尊重各国依据国际法享有的航行和飞越自由
အပြည်ပြည်ဆိုင်ရာဥပဒေအောက်ကလွတ်လပ်စွာရေချောင်းသွာလာမှုကိုတရုတ်နိုင်ငံကအမြဲတမ်းလေးစားမှုရှိပြီးတော့ဒီဥပဒေကိုနိုင်ငံအလုံးအကျိုးခံစားကြပေမဲ့ထားကိုအကြောင်းပြုပြီးတော့တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုချိန်ချောက်တဲ့ပျက်စီးစေတဲ့သက်ဆိုင်ရာတိုင်းပြည်တွေရဲ့လိုရက်တွေကိုအမြဲတမ်းဆန့်ကျင်ပါတယ်ဒေသတွေငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုသက်ဆိုင်ရာတိုင်းပြည်တွေကာကွယ်ပေးနိုင်မယ်လို့မျှော်လင့်ပါတယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဂန်ဆောင်းကပြောသွားတာပါရေပိုင်နဲ့အငင်ပွားပြီးတော့တင်းမာမှုတွေတိုးလာနေတဲ့တောင်တုပ်ပင်လယ်ထဲအမေရိကန်လေရင်တင်တင်မော့အုပ်စုကင်းလက်အပြီးဒီပြောဆိုချက်ထွက်ပေါ်လာတာပါအမေရိကန်ရေတပ်ကတော့ဒီလိုရဟာအမေရိကန်လေယာဉ်တင် USS Carl Vinson တင်မော့အုပ်စုရဲ့တောင်တရုတ်ပင်လယ်ထဲမှာပုံမှန်စစ်ဆင်ရေးလုပ်တဲ့လုပ်ရတာဖြစ်တယ်လို့စနေနေ့မှာပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာတရုတ်အမေရိကန်ကြားကုန်သွယ်ရေးနဲ့နယ်မြေပိုင်ဆိုင်မှုမှာသဘောထားကွဲလွဲမှုတွေဖြစ်ပေါ်လာနေပြီးတော့တောင်တရုတ်ပင်လယ်အရေးကဒီအခြေအနေကိုမီးထိုးပေးလိုက်တယ်လို့ဖြစ်မှာကိုလည်းဆိုရင်းနေကြတာဖြစ်ပါရယ်
တောင်ဆူရနိုင်ငံတို့အဓိကစိန်ခေါ်မှုတွေထဲမှာငတ်မို့ခေါင်ပေါင်းမှုအနေနဲ့တခုပါဝင်ဖြစ်လာနေပါတယ်ပြိပခတ်စီဝါရေးကျဆင်းမှုစားတောက်ကုန်ဈေးနှုန်းကြီးမြင့်မှုနဲ့လေယာထွက်ကုန်ရောနှဲမှုတွေကြောင့်နိုင်ငံတော်ဝန်ဆန်းနေရခါမလုံလောက်တဲ့ပြဿနာကြုံနေရပြီးလူပေါင်းတသန်းလောက်ကလည်းအငတ်ဘေးနဲ့ရင်ဆိုင်ရလူနေနည်းအခြေအနေရောက်နေပြီလို့တောင်ဆူရန်စိုးရနဲ့အကူအညီပေးအေဂျင်စီတွေကပြောပါတယ်တောင်ဆူရနိုင်ငံရင်ဆိုင်နေရတဲ့ကြေကွဲစရာအခြေအနေဟာအဓိကအားဖြင့်လူတွေရဲ့လောက်အကြောင်းဖြစ်ရတာလို့လည်းတောင်ဆူရနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုညှိနှိုင်းဆောင်ရွက်မှု Eugene Osuru က စီရင်ခံစာထုတ်ပြန်ချိန်မှာပြောဆိုခဲ့တာပါ။နိုင်ငံတောင်ပိုင်း Unity ပြည်နယ်တွင်ကဒေသနှစ်ခုမှာငတ်မို့ခေါင်းပေါင်းမှုအခြေအနေနဲ့ရင်ဆိုင်နေရပြီးလူပေါင်းတသိန်းကျော်ပြဿနာနဲ့ရင်ဆိုင်နေကြရပါတယ်။ပြည်နယ်တွင်မှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတာကြောင့်ပိတ်မိနေတဲ့ဒေသခံတွေအတွက်စာနာမှုအကူအညီပေးဖို့အရေးပေါ်ဝန်ထမ်းတွေဝင်ရောက်ခွင့်ရရေးညှိနှိုင်းရမှာအခက်အခဲတွေရှိနေတယ်လို့လည်းကမ္ဘာစစ်နယ်ကအစီအစဉ် WWF တာဝန်ရှိသူတူကပြောဆိုခဲ့ပါတယ်။
ဩစတြေးလျနိုင်ငံကလေရင်ငယ်တစ်စင်းစတင်ပြန်သားမိမကြခင်မှာဈေးဝယ်ဆန္ဒထဲကိုပြတ်ကျခဲ့တာကြောင့်လူ9ဦးသေဆုံးသွားတယ်လို့ဩစတြေးလျနိုင်ငံမဲလ်ဘွန်းမြို့ကတာဝန်ရှိသူတွေကပြောပါရယ်လေရင်စတင်ပြန်သားပြီးမှအင်ဂျင်ဆက်ချုပ်ဝင်သွားပြီးတော့အဆောက်အုံတစ်ခုကိုတိုက်မိပြီးကားရပ်ထားတဲ့နေရာထဲကိုပြတ်ကျသွားတာဖြစ်ပါရယ်ဈေးဝယ်စင်တာမဖွင့်ခင်အခုလိုဖြစ်ပွားတာပါဒီလေရင်ဟာဩစတြေးလျတိုက်တောင်ဖက် King Island နဲ့ Tasmania ပြည်နယ်နဲ့ကျွန်းမကြီးကိုအသွားပြန်ပြေးဆွဲတာဖြစ်ပါရယ်ပြတ်ကျသွားတဲ့လေရင်ထဲမှာအမေရိကန်နိုင်ငံသား၄ဦးပါဝင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနအရာရှိတဦးကအတည်ပြုပါရယ် Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အမေရိကန်နိုင်ငံရေးနဲ့ဆိုင်တဲ့သတင်းဆောင်ပါတွေကိုအရင်ဆုံးတင်ပြပေးပါမယ်ရှင်နိုင်ငံကြေးမူဝါဒမှာအပြောင်းအလဲကြီးတွေလှုပ်သွားမယ်လို့မဲဆွဲပွဲကာလအတွင်းသမ္မတဒေါ်နယ်ထရမ့်ကကတိပေးခဲ့ပါတယ်။ရုရှားနဲ့တူညီတဲ့ယက်တီချက်ရှာတာ၊အီရန်နဲ့တရုတ်တို့အပေါ်ပိုတင်းမာတဲ့သဘောထားမျိုးနဲ့ချင်းကပ်တာ၊အစ္စရေးခေါင်းဆောင်ဘင်ဂျာမင်နေတရာဟုကိုအခိုင်အမာထောက်ခံတာလို့ကိစ္စမျိုးတွေပါပါတယ်။ဒါပေမဲ့သမ္မတသက်တမ်းတလပြည့်ချိန်မှာတော့အစိုးရအဖွဲ့ဟာအလေးထားလှုပ်ဆောင်မဲ့ကိစ္စတွေကိုပြောင်းလဲသတ်မှတ်လာနေပါပြီ။ VOA သတင်းတောက်ဂျေဆူစီမန်ဦးနီသတင်းလွှာကိုကိုကြော်ကြော်သိန်းကပြောပြပေးပါမယ်ရှင်။
So help me God. အမေရိကန်နိုင်ငံသားရေးမူဝါဒကိုယက်တီချက်တစ်ခုတည်းနဲ့သတ်မှတ်တင်တယ်လို့ကြမ်းကြိမ်ပွဲမင်ကွန်းမှာသမ္မတဒေါ်နယ်ထရမ့်ကပြောသွားပါတယ်
။ From this day forward, it's going to be
ဒီနေ့အစလိုကွန်ရက်ခွန်ကောက်လွှင့်မှုနိုင်ငံသားရေးအားလုံးမှာအမေရိကန်သာပထမဦးစားပေးဖြစ်ပါလိမ့်မယ်
။ဆယ်စုနှစ်များစွာကြာနေပြီဖြစ်တဲ့အစဉ်အလာတွေနဲ့နိုင်ငံတကာဆက်ဆံရေးတွေမှာအပြောင်းအလဲတွေကိုပထမလာမှာပဲသမ္မတကစပြီးပြောင်းလဲခဲ့ပါတယ်။ Israel ဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးနဲ့မကြာသေးခင်ကအင်ဗီရိုမှာတွေ့ဆုံပြီးတင်မြတ်ကြောင်ပြပြီးတော့သမရဗရာဂိုဘာမာလက်ထက်မှာအဆင်မပြေခဲ့တဲ့အမေရိကန်အစ္စရေးဆက်ဆံရေးခေတ်စ်ကိုစလိုက်ပါတယ်။သမရလောင်းဘွားတို့ကတော့အမေရိကန်တန်ယုံကိုတဲလ်ဗီကနေဂျေရုဆလင်ကိုရွှေ့ဖို့ကြိပေးခဲ့တယ်လို့အနောက်ဘက်ကအခြေချအင်အားတွေအရေးနားလည်စာနာတဲ့သဘောပြခဲ့ပါတယ်။ဒါပေမဲ့သမရဖြစ်လာချိန်မှာတော့တန်ယုံရွှေ့ဖို့ကိစ္စစဉ်းစားနေတဲ့သဘောပြန်ပြောလာတယ်လို့အခြေချအင်အားတွေတိုးချဲ့တာကိုထိန်းချုပ်ဖို့အစ္စရေးကိုတိုက်တွန်းပါတယ်။အမေရိကန်ကအစင်တစိုက်ကင်ဆွဲလာတဲ့အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံရှင်တွဲနေရေးအဖြစ်ပေါ်ယက်တီချက်ပြောင်းလာတာကိုလည်းပူးတွဲသတင်းစာရှင်းပွဲမှာပြောသွားပါတယ
် I'm looking at two state and one state and
နိုင်ငံနဲ့တနိုင်ငံနီးလည်းနှစ်ခုစလုံးကိုကျွန်တော်ကြည့်နေပြီးနှစ်ဖက်လုံးကကြိုက်တာကိုကျွန်တော်ဖြစ်ချင်ပါတယ
်အီရန်အနေနဲ့နျူကလ িয়ার လက်နက်မပိုင်စေရဘူးလို့ထရမ့်ကအခိုင်အမာပြောထားပြီးအီရန်နဲ့ကမ္ဘာအင်အားကြီး၆နိုင်ငံအကြားနျူကလ িয়ার အရေး2015ခုနှစ်သဘောတူညီချက်ဟာစိတ်ကိုစိုးရွားတဲ့သဘောတူညီချက်ပဲလို့ဝေဖန်ပါတယ်အီရန်ကတိုက်ချင်းပြည့်ပဲ့ထင်းဒုံးကြီးစမ်းသပ်ပြစ်လွတ်ပြီးတဲ့နောက်ဖေဖော်ဝါရီလမှာထရမ့်ကအရေးယူမှုအသစ်ချမှတ်ပါတယ
် And I will do more to prevent Iran from ever developing I mean ever
အီရန်နဲ့နျူကလ িয়ার လက်နက်ဘရော့မှမထုတ်နိုင်အောင်တားဆီးဖို့ကျွန်တော်အစွမ်းကုန်လုပ်သွားပါမယ်ဘရော့မှမထုတ်နိုင်အောင်ပ
ါရုရှားနဲ့အီရန်ဆက်ဆံရေး2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေရှိတဲ့ကြားမှာပဲရုရှားနဲ့ပူပြီးကောင်းမွန်တဲ့ဆက်ဆံရေးဟာကောင်းတဲ့ကိစ္စပဲလို့ထရမ့်ကထပ်ခါတလဲလဲပြောထားပါတယ်ဒီချက်ကအမေရိကန်လွှတ်တော်အမတ်တချို့နဲ့ဥရောပမဟာမိတ်တွေကိုစိုးရိမ်စေတာပါပြီးခဲ့တဲ့သတင်းပတ်ကမှာတော့ဒုတိယသမ္မတမိုက်ပန်စာဥရောပမဟာမိတ်တွေကိုအာမခံချက်ပေးဖို့ဘရပ်ဆဲလ်စ်မြို့တော်မှာကြိုးစားပြောဆိုပါတယ
် The United States will continue to hold Russia accountable
ရုရှားအနေနဲ့တာဝန်ခံမှုရှိဖို့အမေရိကန်ကဆက်လုပ်သွားတာနဲ့အမျှရလာနိုင်မယ်လို့သမ္မတထရမ့်ကယုံကြည်ထားတဲ့ရုရှားနဲ့တူညီတဲ့ယက်တီချက်အသစ်ကိုသမ္မတထရမ့်ရဲ့ညွှန်ကြားချက်အတိုင်းဆက်ရှာသွားမှာပါ
မဲဆွယ်ပွဲအတွင်းထရမ့်ကတရုတ်ကိုမကြာခဏဝေဖန်တယ်လို့ငွေကြေးဈေးကွက်ကိုကစားတယ်လို့လည်းစွပ်စွဲပါတယ
် They haven't played by the rules and I know it's time
သူတို့အစည်းအဝေးတိုင်းမလုပ်ပါဘူးသူတို့စည်းကမ်းနဲ့အညီစလုပ်ရမယ့်အချိန်ရောက်ပြီဆိုတော့ကျွန်တော်သိပါတယ
်တရုတ်ကုန်တွေအပေါ်အခွန်တိုးကောင်းမယ်ကုန်သွယ်ရေးမူဝါဒတွေပြောင်းမယ်လို့လည်းကတိပေးခဲ့ပါတယ်အခုထိတော့ဒီကိစ္စတွေအပေါ်ထရမ့်အစိုးရအသံတိတ်နေပြီးပထဝီနိုင်ငံရေးပဲအာရုံလှည့်နေပါတယ်တိုင်ဝမ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့မူဝါဒကိုလက်ခံဖို့ထရမ့်ကသဘောတူထားပေမဲ့တောင်တရုတ်ပင်လယ်ပိုင်ဆိုင်မှုကိစ္စတရုတ်ကပြောတဲ့အပေါ်အမေရိကန်ကဆက်ပြီးမေးခွန်းထုတ်ဆဲပါအမေရိကန်ရေတပ်ကလေယာဉ်သင်္ဘောအုပ်စုတစ်စုဟာတောင်တရုတ်ပင်လယ်မှာပုံမှန်လုပ်ငန်းတွေဆိုတာကိုမကြသေးခင်ကပဲစလုပ်ပါတယ်အဲ့ဒီဒေသမှာတရုတ်ရဲ့အချုပ်အခြာကိုဝန်မဆွတ်ဖို့တရုတ်ကသတိပေးထားတဲ့ကြားကပဲအဲ့ဒီလိုစလုပ်တာပါ မဟာဗျူဟာနဲ့နိုင်ငံတကာလိလာရေးဌာန CSIS ကလိလာသူဘွန်နီဂလေးဆာကအခုလိုသုံးသပ်ပါတယ
် I think there's an impulse in the Trump administration to be tough
တရုတ်နဲ့ပတ်သက်လို့အထူးသဖြင့်တောင်တရုတ်ပင်လယ်အရေးမှာပိုပြီးတင်းမာခြင်းတဲ့သဘောထားမျိုး Trump အစိုးရမှာရှိတယ်လို့ကျွန်မထင်ပါတယ်ဒါပေမဲ့အခုထိကြားထားသမျှပြောဆိုနေတာတွေကနေမရှင်းတာကရှင်းလင်းတဲ့မူဝါဒရှိသလားဆိုတာပါ
ဒေါ်နယ်ထရမ့်ကအမေရိကန်သားပထမဦးစားပေးဆိုတဲ့သူ့ရဲ့မူဝါဒကိုဆက်ပြီးပုံဖော်သတ်မှတ်နေတာနဲ့အမျှတခြားနိုင်ငံတွေဟာလည်းအမေရိကန်နဲ့ဆက်ဆံရေးမှာအဓိကအပြောင်းအလဲကြီးတွေအတွက်အားသင့်မွေးပြင်ဆင်နေကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြပေးခဲ့တာဖြစ်ပါတယ်တဆက်ထမှာပဲသမ္မတထရမ့်ရဲ့သမ္မတတာဝန်ယူခြင်းရက်တရအတွင်းဆောင်ရွက်ချက်တွေနဲ့ဒီပေါ်အမြင်သဘောထားတွေကိုလည်းတင်ပြပေးပါမယ်American ဘဟုအနောက်ချမ်းပြည်နယ်တစ်ခုဖြစ်တဲ့ Kansas ပြည်နယ်ဟာ1964ခုနှစ်ကတည်းက Republican တွေကိုပဲသမ္မတအဖြစ်မဲပေးတဲ့ပြည်နယ်ဖြစ်ပါတယ်။ American ပြည်ထောင်စုမှာသမ္မတ Trump တက်လာပြီးသမ္မတတာဝန်ထမ်းဆောင်တဲ့ပထမဦးဆုံးရက်တရအတွင်သူလှုပ်ကင်ဆောင်ရွက်ခဲ့တာတွေအပေါ်သမ္မတ Trump ကိုခိုင်ခိုင်မာမာထောက်ခံသူတွေဘာပြောကြလဲ။ Kansas ပြည်နယ်မှာရှရှပါပါတွေ့ရတဲ့ Democrat ထောက်ခံသူတဦးရဲ့အမြင်ကရောဘလို့ရှိပါသလဲ။ VOA သတင်းတောက် Caroline Presudi ရဲ့သတင်းလွှာကိုမတ်အေးသနာကျော်ကပြောပြပေးပါလိမ့်မယ်ရှင်။
ကန်ဇက်စ်ပြည်နယ်ကဝါရှင်တန်ခရိုင်မှာအမေရိကန်ရဲ့တရုတ်ကိုပြေဝဖော်ညွှန်းတဲ့နယ်မြေတစ်ခုဖြစ်ပါတယ်။ကောက်ရိုးခွင်းတွေကိုမျက်စိတစုံတွေ့ရပါတယ်။ဒေသခံတွေကလည်းဖော်ဖော်ရွရွရှိတာပါ။ဒီမှာကအိမ်တကားတွေကိုတောက်ခတ်ထားဖို့မလိုပါဘူး။ဝင်းပလေသေးလေးတွေဟိုဒီသွာလာနေကြတာပါ။လူလေးယောက်မှ၃ယောက်ကသမရာထရမ့်ကိုမဲထည့်ခဲ့ကြပါတယ
်။ I think the heartland elected Donald Trump.
Donald Trump ကိုသမရာအဖြစ်ဒီနယ်ကရွေးခဲ့တာပါ။
ပြောင်းတဲ့ baby set ဆိုင်ခင်ဧကတထောင်ကျော်ပိုင်းနဲ့ Rodney Griser ကပြောသွားတာပါသူကပဲ
I think there's a common sense out here that people don't get when they're in the city they have blind
ဒီမှာကမြို့ကလူတွေနဲ့တွေးခေါ်ကြွားပါတယ်သူတို့အတွင်းနဲ့သူတို့ရှိပြီးသားပ
ါစိုက်ပျိုးမွေးမြူရေးဟာအကျိုးမြတ်ရှိတဲ့လုပ်ငန်းကြီးဖြစ်တဲ့အတွက်သူကကမ္ဘာဈေးကွက်မှာ American စိုက်ပျိုးမွေးမြူရေး truck ကုန်တွေပို့ပြီးတော့ရှင်းပြနိုင်အောင်လို့ Tamara Trump လုပ်ပေးစီစဉ်တာပ
ါ If we wreckMiddle America if we wreck agriculture it will
America အလေပိုင်းမှာဒုက္ခရောက်ပြီးစိုက်ပျိုးမွေးမြူရေးအပိုင်းမှာဒုက္ခရောက်ပြီးဆိုရင်စီးပွားရေးတစ်ခုလုံးကိုရိုက်ခတ်ပြီး America ကမ်းခြေတစ်လျှောက်ကမြို့ကြီးတွေကိုပါသွားထိမှာပ
ါသူတို့ဒေတာအတွက်စိုက်ပျိုးမွေးမြူရေးကအသက်ဆက်ပေးနေတာပါဒါမဲ့လေဒါကမသေးရုံတမဲအခြေအနေပဲရှိပါတယ်ဝါဆန်ခိုင်ဟာဆိုရင် Kansas ပြည်နယ်မှာအစင်းရဲဆုံးဖြစ်ပါတယ
် As a kid we had four implement dealers and three or four car dealers
ကျွန်တော်ငယ်ငယ်ကဆိုရင်လေယာဆက်ပစ္စည်းဆိုင်၄ခုရှိပါတယ်ကားအယောင်ပြကန်3-4ခုရှိတယ်အခုဒီဆိုင်မှမကြမ်းတော့ပါဘူ
း Gary Street ကဒီကောက်ရိုးဆိုင်ခင်းမှာပဲကြည်ဒီမှာပဲအခုထိအလုပ်လုပ်တာပါသူ့ရဲ့သားကတော့တခြားပြည်နယ်မှာအလုပ်သွားလုပ်ပါတယ်အခုဆိုရင်ကောက်ရိုးကတိတ်ပြီးရောင်းမကောင်းတော့ပဲပြောင်းလဲအလားတူပဲလို့ပြောပါတယ
် Our input cost is awful high
ကုန်ထုတ်ဈေးကတိတ်မြင့်ပြီးတော့ပြန်ရောင်းတော့ဘာမှမရဘူးလေ
Mr. Street ကသမ္မတ Trump စီကအများကြီးမျှော်လင့်ထားတာပ
ါ So far so goodHe's pissed everybody off. That's a good sign.
အခုထိတော့စင်ပြေနေတာပဲ။သူ့ကိုအားလုံးကစိတ်ဆိုးနေကြတယ်။ဒါကောင်းတဲ့လက္ခဏာပါ
။ Feedback စားတော့ဆိုင်ထဲမှာတော့ရှာချပါပါဒီမိုကရက်တွေထိုင်နေတဲ့ဇပွဲဝိုင်းတစ်ဝိုင်းတွေ့ပါတယ်။အသက်80နှစ်ပြည့်မွေးနေ့ပွဲကိုဆင်နွှဲနေကြတာပါ။ဒီထဲမှာက Willena Tressler က Mr. Trump ကိုမဲမထည့်ခဲ့ပါဘူး။သူက Trump ကိုပြောစရာရှိပါတယ်
။ Shut up. Sit down and listen.to advisors around him
သူပါဇက်ကိုပိတ်ထားသူ့ဘေးမှာရှိတဲ့အကြံပေးရရဲ့စကားကိုနားထောင်ပါအဲ့ဒါသူပထမဆုံးလုပ်ရမယ့်အလုပ်ပါပဲ
ဒီမိုကရက်ပဲဖြစ်ဖြစ် Republican ပဲဖြစ်ဖြစ် Kansas နယ်သားတိုင်းမှာတူညီတဲ့ American အိမ်မက်တော်ရှိပါတယ်အလုပ်ကိုင်းအခွင့်အလမ်းတွေပြန်ပေါ်လာဖို့နဲ့လယ်ယာလုပ်ငန်းတွေပြန်ပြီးအကျိုးအမြတ်ရပြီးအဝေးရောက်နေတဲ့သူတို့သားသမီးတွေအိမ်ကိုပြန်လာနိုင်ရေးပဲဖြစ်ပါတယ်ရှင်
မအီဒနာကြော်တင်ပြခဲ့တာဖြစ်ပါတယ်ဒါကတော့နောက်ဆုံးဖြစ်ပေါ်နေတဲ့အမေရိကန်နိုင်ငံရဲ့အခြေအနေဆိုင်ရာသတင်းလွှာတွေပဲဖြစ်ပါတယ်အခုတော့မြန်မာသတင်းလွှာတွေဘက်ကိုကြည့်ကြရအောင်ပါထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာဒေသခံ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဦးဆောင်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်လှုပ်ဆောင်သွားမဲ့27ရာစုပင်လုံညီလာခံကိုကြိုဆိုထောက်ခံတဲ့ပွဲတရဒီကနေ့မနက်မှာပြုလုပ်ခဲ့ပါတယ်27ရာစုပင်လုံညီလာခံပေါ်ငြိမ်းချမ်းရေးညီလာခံကျင်းပတာဟာကောင်းမွန်တဲ့ကိစ္စရဖြစ်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံး NCA အပြည့်ရလက်မှတ်ထိုးပြီးညီလာခံမှာတွေ့ဆုံဆွေးနွေးတော့ဖို့ကိုလည်းဒေသခံ NLD ခေါင်းဆောင်တွေကတိုက်တွန်းထားပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ဦးဆောင်လှုပ်ဆောင်သွားမဲ့27ရာစုပင်လုံညီလာခံကိုကျိုးဆူထောက်ခံဆန္ဒပြပွဲတရကိုဒီကနေ့ခရင်ပြည်နယ်ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာကျင်းပပြုလုပ်ခဲ့ပါတယ်။27ရာစုပင်လုံညီလာခံကိုကျိုးဆူထောက်ခံဆန္ဒပြပွဲကျင်းပပြုလုပ်ခဲ့တဲ့အချိန်တွေကိုတော့ ဖျားသုံးစုမျိုး NLD မျိုးရန်ဒီမိုကရေစီဘွဲချုပ်သူရင်မှုဦးဝင်းကျန်ကခုလိုပြောပါတယ
်။ဟောဒါပြည်သူတွေကိုယ်တိုင်ကတက်တက်ကြွကြွနဲ့ငင်းချိုင်းကြီးလာကဖြစ်မြောက်ရေးအတွက်ကိုကျိုးစိုးထောက်ခံတဲ့ပုံစံမျိုးဖြစ်လာဖို့ကပြည်သူတွေမှာကိုဝိတဝန်ရှိတယ်။ပြည်သူတွေလူလုံးကြကြနဲ့လုပ်ဖို့တာဝန်ရှိတယ်။
ဒီထောက်ခံပွဲမှာ NLD ပါတီဝင်တွေဒေသခံတချို့ပါဝင်တက်ရောက်ခဲ့ပြီးလမ်းလျှောက်ချီတဲ့ငင်းချိုင်းကြီးပိုစတာဆိုင်ပုတ်တွေစိုက်ထူခဲ့ကြပါတယ်။လာမယ့်မတ်လမှာတောင်ဆန်းစုကြီးဥဆောင်ပြီးတော့27ရာစုပင်လုံညီလာခံဒုတိယကြိမ်ကိုလှုပ်ဆောင်သွားမှာဖြစ်ပါတယ်။တိုင်းဒါလက်နက်ကိုင်ဖွဲ့တွေအနေနဲ့လည်း NCA ပြည်ရလက်မှတ်ရေးထိုးပြီးညီလာခံတက်ရောက်ဖို့ကိုလက်တိုက်သွင်းကြောင်းဖျားသုံးစုမျိုး NLD မျိုးရဒီမိုကရေစီဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးမျိုးအောင်ကပြောပါတယ်
။တောင်ဆန်းစုကြီးက NCA မှာလက်မှတ်ထိုးခိုင်းတာဒီ NCA မှာလက်မှတ်ထိုးခြင်းအဖြစ်ကိုလိုချင်တဲ့ February တိုင်းတာကိုဒီလက်မှတ်ထိုးတာပြီးလို့ရှိတောင်းဆိုပေါ့နိုင်ငံရေးမှုပေါင်းထဲမှာတောင်းဆိုကြပေါ့လုပ်ပိုင်ခွင့်တွေလွတ်လပ်ခွင့်တွေကောဆိုခွင့်တွေရေးသားခွင့်တွေအဲ့ဒါတွေကိုတောင်းဆိုပေါ့ကျွန်တော်တို့သဘောကတော့အကောလို့ထိုးလိုက်ရင်တော့တင့်တော်မယ်လို့ထင်တယ်ပေါ့နော်
တိုင်းဒါလက်နက်ကိုင်ဖွဲ့တင်တဲ့စုဖွဲ့သားတဲ့ UNSC ကညီညွတ်သောတိုင်းဒါလူမျိုးများ Federal Council အနေနဲ့ကတော့NCA လက်မှတ်ရေးထိုးနိုင်ရေးနဲ့ပင်လုံရေလာခံတက်ရောက်နိုင်ရေးကိစ္စတွေဆွေးနွေးသွားဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောအောင်ဆန်းစုကြည်ရဲ့ဖိတ်ခေါ်ချက်ကိုလက်ခံထားပြီးဖြစ်ပေမဲ့တွေ့ဆုံမဲ့နေ့ရက်ကိုတော့အတိမပြုတ်နိုင်သေးပါဘူး NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတိုင်းဒါလက်နက်ကိုင်ဖွဲ့အချို့နဲ့မြန်မာတပ်မတော်တို့ကြားမှာအမြင်ကွဲလွဲမှုတွေလည်းရှိနေပါတယ်အထူးသဖြင့်တပ်မတော်ရဲ့မူ6ချက်နဲ့လက်ရှိစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ကိုကန်တပ်ဖွဲ့တန်းမလောင်တပ်ဖွဲ့ရခိုင်တပ်မတော်တို့အပေါ်မှာကန့်တမှုတွေရှိနေတာဟာလက်မှတ်ရေးထိုးဖို့အဟန့်သားတစ်ခုလိုဖြစ်နေပါတယ်ဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့တိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့ဒေါ်ဆန်းစုကြီးနဲ့တွေ့ဆုံညှိနှိုင်းသွားဖို့ဖျားသုံးစုမျိုး NLD တွင်းမှုဦးဝင်းကျန်ကခုလိုတိုက်တွန်းပြောဆိုခဲ့ပါတယ
်။ဟုတ်ကဲ့လက်မှတ်ထိုးမဲ့ကိစ္စကဒေါ်ဆန်းစုကြီးနဲ့ဒီတိုင်းဒါနဲ့ကိစ္စကတိတ်ပြဿနာမရှိဘူးပေါ့နော်ဒေါ်စုကတော့ထိုးစစ်ချင်တာပေါ့အခုဖြစ်တာဒီတပ်မတော်ရဲ့မူကောင်6ချက်ကိုဒီတိုင်းဒါတွေပဲအတိတ်တော့ဘောမတွေ့တဲ့အနေအထားရှိတယ်။အဲ့ဒီအနေအထားတွေကတော့ကျွန်တော်တို့လည်းထုံးဖြတ်ပြီးလို့မရတော့ကြတော့ဒီဘွဲဝိုင်းမှာကပြန်ပြီးတော့ခတိကိစ္စကိုတော်စုနဲ့ဆော့တင်ပြန်တောင်းဆိုပြီးတော့လက်မှတ်ထိုးတာကိုနည်းနည်းနောက်ဆုတ်ပြီးတော့နည်းနည်းနောက်ဆုတ်ပေါ့နော်ဒီတာကိုကညှိလို့ရမယ်ဆိုလို့ရှိရင်တို့ရဲ့သဘောထားတွေရဲ့ထုတ်ပြချက်တွေမှန်ကန်လာမှာပေါ့အဲ့ဒါအရင်ဆွေးနွေးဖို့လို့
ဖျားသုံးစုဒေတာခန့်လူဖြစ်တဲ့မတ်မီမီကျော်ကတော့တိုင်းပြည်ငင်းချမ်းခြင်းနဲ့ဆန္ဒရှိတယ်လို့ပြောပါတယ
်။တမရတော့လေဟိုငင်းချမ်းရေးလို့ခြင်းလို့ပါဦးရဲ့အကလုံးငင်းချမ်းစေခြင်းနဲ့ပေါ့နော်အဲ့ဒီဆန္ဒနဲ့တက်ရောက်တာပါ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်အနေနဲ့ကတော့တိုင်းဒါဖွဲ့တွေအနေနဲ့မိမိကိုယ်ကိုယုံကြည်မှုရှိရှိနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးပြီး27ရာစုပင်လုံညီလာခံဒုတိယကြိမ်ကိုတက်ရောက်ဖို့ပြည်ထောင်စုနှင့်အခမ်းအနားမှာတိုက်တွန်းထားပါတယ်။အစိုးရတပ်မတော်နဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တွေကြားငင်းချမ်းရေးကိစ္စရပ်တွေဆွေးနွေးနိုင်ဖို့27ရာစုပင်လုံညီလာခံကိုပြည်ထောင်စုငင်းချမ်းရေးညီလာခံကိုကျင်းပဖို့စိုင်းပင်းနေတဲ့တချိန်တည်းမှာပဲရှမ်းပြည်နယ်ကချင်းပြည်နယ်၊ကရင်ပြည်နယ်၊ရခိုင်ပြည်နယ်ဒေသတွေမှာတိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။ငင်းချာရေးကိစ္စရပ်တွေဆွေးနွေးနိုင်ဖို့တမတော်အနေနဲ့တိုင်းရင်းသားဒေသတွေမှာထိုးစစ်စင်နေတာကိုရပ်တန့်ပြီးအပြစ်ရဆဲဖို့လိုတယ်လို့လည်းတိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကနေဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
။နိုင်ကွန်အိမ်တည်င်းပြပို့ခဲ့တာဖြစ်ပါတယ်။အခုတော့ DKB အဖွဲ့နဲ့ BGF အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်ထဲမှာမြန်မာစစ်တပ်ရဲ့လက်အောက်ခံနေကြားဆောင်တပ်တွေနဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတမတော် DKB တပ်တွေတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အယက်သားအပါဝင် DKB ဘက်က6ဦးထပ်မံတေဆုံးတာတွေရှိတယ်လို့နှစ်ဖက်စလုံးကအတည်ပြုပါတယ်။အရင်ရက်တွေတုန်းကလည်းနေကြားဆောင်ဘက်ကထိခိုက်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့လည်းနေကြားဆောင်တပ်ဘက်ကတော့ငြင်းဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတောင်မိုက်အေးမာကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
နေမြေစိုးမိုးရေးအတွက်နှစ်ဖက်တိုက်ပွဲတွေဖြစ်နေကြသလိုအခုရက်ပိုင်းအတွင်းမှာပဲကရင်ပြည်နယ်လှိုင်းပွဲမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲတွေအတွင်း DKBA ဘက်ကတပ်ဖွဲ့ဝင်တချို့ကြာဆုံးမှုရှိခဲ့တယ်ဆိုပြီးနှစ်ဖက်လုံးကအတည်ပြုပြောဆိုခဲ့ပါတယ်။နေကြားဆောင်တပ်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးသိန်းစော်မင်းကတော့ DKBA ဘက်ကကြာဆုံးမှုတွေရှိတယ်လို့ပြောပါတယ်
။ဒီနေ့ကတော့အရှင်ပြောင်းမိတယ်။သူတို့ကဒီဘက်ကိုကျွန်တော်တို့2017နိုင်ငံကြီးပေါ့2017ဒီကြီးက2017ကိုပန်းတော်မီပေါ့နော်အဲ့ဒီနောက်မှာမဲတော့ပဲသူကျွန်လာခဲ့တယ်ကျွန်ခဲ့တဲ့ခါကျတော့သူတို့ပိတ်မိတယ်ပေါ့နော်ဟိုဒီကေဘီရတည်တာခုနှစ်ယောက်ရှိပေါ့ဒီကျက်ကတော့ကျွန်တော်ကြည့်တော့တရားမကြဘူးကျွန်တော်တို့ကတော့သူတို့ပိတ်ဆို့ထားတယ်ဆိုတဲ့ခါကျတော့ဟိုဘလို့သူတို့ဆက်မတတ်ဘူးပေါ့လက်လက်ကြီးတွေနဲ့ပြစ်ပါပြစ်လို့တော့ပေါ့သူရှိတဲ့နေရာကိုအတိအကျသိရတာပေါ့
နှစ်ဖက်ထိတွေ့တဲ့တိုက်ပွဲတွေကဖေဖော်ဝါရီလထဲမှာပဲ၃ချိန်ထက်မနည်းရှိခဲ့တယ်ဆိုပြီးဘူမှုသိန်းစော်မင်းကပြောပါတယ်မြန်မာတက်မတော်နဲ့အတူနေကြဆောင်တက်တည်နဲ့DKBA တို့ဟာမြဝတီမြို့ကနေကော့ကရိတ်မြို့ထိဖောက်လုထားတဲ့အာရှလမ်းမကြီးမဖွင့်ခင်ကတည်းကတိုက်ပွဲတွေဖြစ်ပွားနေကြတာပါအခုတိုက်ပွဲဖြစ်ပွားခဲ့တဲ့ DKBA တပ်ဖွဲ့ဟာ2015ခုနှစ်ကုန်ပိုင်းမှာဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ကနေခွဲထွက်လာတဲ့တပ်ဖွဲ့ဖြစ်ပါတယ် DKBA နာမည်နဲ့ပဲ1994ခုနှစ်ကတည်းကအပြစ်ခတ်ရက်စဲခဲ့ပြီး2010ခုနှစ်မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်ဒီမိုကရေစီကရင်အကျိုးပြုနာမည်နဲ့ ထောက်စက်တခုနှစ်ကုန်ပိုင်းမှာဒုတိယကျင်းအပြစ်ခတ်ရစေလက်မှတ်ရေးထိုးခဲ့ပြီး2024ခုနှစ်ကုန်ပိုင်းမှာ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစေသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာပါလက်မှတ်မထိုးခင်မှာမြန်မာအစိုးရနဲ့တင်းမာမှုရှိတဲ့တပ်မှုတချို့ကိုလည်းထုတ်ပယ်ခဲ့ပါတယ်ထုတ်ပယ်ခံခဲ့ရတဲ့တပ်မှုတွေကတော့2996ခုနှစ်ဇန်နဝါရီလ16ရက်နေ့က တပ်အင်အားရာခနန်းလောင်းနဲ့အဖွဲ့အစ်တပြန်လဲဖွဲ့စည်းခဲ့ပါတယ်အခုအခါမှာတပ်ဖွဲ့ဝင်တချို့ဟာမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့တွားရောက်ပူးပေါင်းတာတွေလည်းရှိနေပါတယ်လက်ရှိမှာတော့ဒီတပ်ဖွဲ့တွေနဲ့မြမတပ်မတော်အပါအဝင်နေကြားဆောင်ပူးပေါင်းတပ်ဖွဲ့တွေဟာကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေမကြာခဏဆိုသလိုဖြစ်ပွားနေပါတယ်ရှင်
တော်ရရှင်များရှင် မြန်မာနိုင်ငံမှာ NLD ပါတီဥဆောင်တဲ့အစိုးရတက်လာပြီးတနှစ်နီးပါးကြာတဲ့အထိတရားဥပဒေစိုးမိုးရေးအခြေအနေတိုးတက်ကောင်းမွန်မလာဘူးဆိုတာကိုတရားရေးဆိုင်ရာပုဂ္ဂိုလ်တွေမြမအရေးလေ့လာသူတွေအပြင်ပြည်သူလူထုကိုယ်တိုင်ကပါထောက်ပြပြောဆိုနေပါတယ်။တရားဥပဒေစိုးမိုးရေးတိုးတက်ကောင်းမွန်လာဖို့လုပ်တဲ့နေရာမှာအစိုးရအနေနဲ့ဘယ်လိုအခက်အခဲအကျက်တဲတွေနဲ့ရင်ဆိုင်နေရပါသလဲ။ ဘဲပိုင်းတွင်မှာအဓိကအားနည်းချက်တွေရှိနေပါသလဲစသည်အားဖြင့်အခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကို
ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com
ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။နောက်နောက်နေ့ကြမှာထုတ်လွှင့်မဲ့တရားရိုက်လိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။ကျမတို့ရဲ့အခုညနေခင်းရေဒီယိုအစီအစဉ်ပြည့်ခြင်းမှာတော့ VOA ရုပ်မြင့်သံကြားအစီအစဉ်ကိုညနေ9:00ကနေ9:00ခွဲထိထုတ်လွှင့်ပေးသွားမှာပါ။SS722ကနေကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။ အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လုံးကြီးညာပေးပါမယ်ရှင်။
American ပြည်သူ့ရဲ့အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်စီဖြစ် American စစ်တပ်မှတရှောင်းလုံးစစ်မှုထမ်းလာခဲ့တဲ့မဟာဗျူဟာရေးရဲ့ကျွမ်းကျင်သူကြီးတက်ဒုတိယဘုချုပ်ကြီး HM McMaster ကိုသမ္မတဒေါ်နယ်ထရန့်အဆိုပြုလိုက်ပါတယ်။အသက် 54နှစ်အရွယ်ဒုဘုချုပ်ကြီးမက်မာစတာဟာအရေးသွေးတက်မြတ်သူအတွေ့အကြုံကြီးမားသူပုဂ္ဂိုလ်ဖြစ်နေလဲသမ္မတထရန့်ကပြောဆိုခဲ့တာပါ။ ပါကစ္စတန်နိုင်ငံအနောက်မြောက်အရက်ကတရားရုံးတစ်ခုတနက်တွေဘုံနေခိုင်ဆောင်ထားတဲ့အထူးခံတက်ကြရေးသမားတွေဝင်တက်ခဲ့တာကြောင့်လူခုနှစ်ဦးတမန်နဲ့သေဆုံးပြီး30ကျော်ဒဏ်ရာရသွားပါတယ်။ပောက်ခွဲပစ္စည်းကိုမပတ်လာတဲ့တနက်ကင်ချမ်းဖက်သမား3ဦးကို
ချင်းဖြတ်ချစားမှုကိုစောင့်ကြည့်လေ့လာနေတဲ့ Transparency International ကပြောဆိုလိုက်ပါတယ်။ISနဲ့ဘိုကိုဟာရန်တို့လိုအစိုးရအဖွဲ့တွေကိုချိန်မုံးရမှာနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အချင်းဖြတ်ချစားမှုတွေကိုဦးစားပေးတိုက်ဖြတ်သွားဖို့လိုအပ်တဲ့အကြောင်းလဲ တရင်အချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမခင်ဖြူထွေးပြပို့ထားတဲ့ကြောင့်မလေးရှားကျမ်းမာရေးဦးကြီးဌာနထွေထွေကျမ်းမာရေးဦးစီးဌာနရဲ့ညွှန်ကြားရေးမှုနူအာဟီရှန်အဗ်ဒူလာကပြောဆိုခဲ့တာဖြစ်ပါတယ်။တရင်အချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမခင်ဖြူထွေးပြပို့ထားတဲ့ကြောင့်မလေးရှားကျမ်းမာရေးဦးကြီ
This program has come to you from the Voice of America, Washington.